ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့တော့ဖုံးလို့ခေါ်တဲ့အထက်ထုပ်စက်ရုံခွဲ၄ခုမှာနှစ်နိုင်ငံသဘောတူညီချက်နဲ့အလုပ်လာလုပ်ကြတဲ့မြန်မာအလုပ်သမား800ကျော်အလုပ်ဖြောက်ခံရတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအေးအေးမှာပါထိုင်းမြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ခေါ်ထားတဲ့မြန်မာအလုပ်သမား1000နီးပါးကို COVID-19 ရေပေါ်ကာလမှာအလုပ်တွေခက်တရရနာထားပြီးအခုအလုပ်တွေပြန်လည်လည်ပတ်တဲ့အခါမှာတော့လူ800လောက်ဟာအလုပ်ကျုပ်တဲ့အနေအထားဖြစ်သွားတာကြောင့် AAC အလုပ်သမားကူညီအဖွဲ့ကိုအကူအညီတောင်းခံထားကြောင်း AAC ရဲ့တာဝန်ခံကိုရဲမင်းကအခုလိုပြောပြပါတယ
်။အဲမှာလူပေါင်းအခုက1000နီးပါးကိုဗစ်ကာလတော့ဟိုစိတ်ရုံမှလည်းမလုပ်မရဘူးအလုပ်လည်းသင်းလို့မရဘူးခဏနားကြဆိုပြီးတော့ဟိုဒီဆန်လာမိသားရှိပြီးတော့ပြင်လာတလားပွဲကျော်တော့ရှိပြင်လာလိုက်တာအခုအလုပ်တွေပြန်ဆင်းလို့ရပြီဆိုပြီးတော့ဆင်းတယ်ဆိုတော့မပေးဆင်းတော့ဘူးပေါ့နော်သူတို့ကိုဗစ်ကာလမှာပြင်လာလိုက်တဲ့လူတွေအလုပ်မပေးဝင်တော့ဘူးသူတို့ကတော့လွှတ်ပြောင်းလိုက်တဲ့သဘောပဲပေါ့မှာဟုတ် MOU လုပ်သမားတွေအားလုံး1000နီးပါးလောက်ရှိတယ်စက်ရုံ၄ရုံကအဲဒါမဲ့အလုပ်သူတို့ကလွှတ်ပြောင်းလိုက်ပြီဆိုတော့အခုမှလုပ်တွေပြန်ဝင်မယ်လုံးမှသူတို့သိတာ
အခုကိစ္စနဲ့ပတ်သက်လို့မြန်မာတန်ယုံကအလုပ်သမားတန်အရာရှိတွေနဲ့လည်းတိုင်ပင်ထားပြီးဒီကိစ္စကိုဖြေရှင်းပေးဖို့အတွက်စီစဉ်ဆောင်ရွက်နေတယ်လို့လည်းကိုရဲမင်းကပြောပါတယ် COVID-19 အရေးပေါ်ကာလမှာထိုင်းဆိုရကထုတ်ပြန်ထားတဲ့အမိန်အရအလုပ်ရှင်အလုပ်သမားတွေနဲ့ပတ်သက်လို့အလုပ်ပိတ်သိမ်းတာတွေအလုပ်မစင်းမဲနေတာတွေအလုပ်ချုပ်တာတွေကိုမလုပ်ဖို့အတွက်မေလ၈ရက်နေ့ကထုတ်ပြန်ထားပါတယ်ဒီအမိန့်တွေကိုအလုပ်ရှင်ဘက်ကရောအလုပ်သမားတွေဘက်ကပါလိုက်နာဖို့လိုအပ်တယ်ဆိုပြီးကိုရဲမင်းကတော့ဆိုပါတယ
်ဟိုပြောမယ်ဆိုတော့ဒါကတော့ကျွန်တော်တို့လက်ရှိကိုဗစ်ကာလမှာရေးပေါ်ဖွဲ့စည်းထားတဲ့အလုပ်သမားကိစ္စဖြေရှင်းပေးကော်မတီကထိုင်းဆိုကော်မတီကဖြေရှင်းပေးမှရမှာဒါအလုပ်ရှင်ဘက်ကဒီလိုဖြုတ်တာတွေပြီးတော့အခြားသောမဲဆောင်မှလည်းအလုပ်ရုံတစ်ခုမှဆိုရင်အလုပ်သမားတွေပုံမှန်လုပ်သိနေတဲ့အလုပ်သမားတွေကိုအဆောင်ထဲမှာမပေးနေတော့ဘူးဆိုပြီးတော့ဒီလိုကိုဗစ်ကာလကြီးမှာတင်းမောင်းထုတ်နေတယ်။ဒီချိန်မှာအလုပ်သမားတွေကလည်းဘယ်မှမအခန်းနေရှာလို့မရဘူးပေါ့နော်။လူပေါင်းဟို400-500လောက်ကိုဟိုနေတဲ့အဆောင်ထဲကနေမောင်းထုတ်နေတယ်။အဲ့လိုဖြစ်စင်နေလိုက်ခုရှိနေတယ်။အဲ့တော့ဆိုင်းသူကတတ်မှတ်ထားတာအခုချိန်မှာအလုပ်ရှင်တွေလည်းအလုပ်မဖြုတ်နဲ့ပုံမှန်နိုင်ခိုင်းမောင်းမထုတ်နဲ့။အလုပ်သမားတွေလည်းစုပုံကြွားမှုလုပ်လို့မရဘူးဆိုပြီးတော့နှစ်ဖက်လုံးကိုအမိန့်ထုတ်တာ။အဲ့ဒီအမိန့်ကိုအလုပ်ရှင်ရောလုပ်သမားရောလိုက်တာပါ
။မဲဆောက်မြို့နယ်စီးပွားရေးဆောင်အတွင်းမှာတရားဝင်မှတ်ပုံတင်ထားတဲ့စက်ရုံပေါင်း445ရုံရှိပြီး40ရာခိုင်နှုန်းကအထည်ချုပ်စက်ရုံတွေဖြစ်ပါတယ်။တရားဝင်စည်ရင်းရဆိုရင်အထည်ချုပ်အလုပ်သမားပေါင်း4000ခွဲလောက်ရှိနေပါတယ်။ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ကစလို့အခု COVID-19 ကပ်ရောဂါဖြစ်နေတဲ့အချိန်ထိစက်ရုံပေါင်း1000ကျော်ပိတ်ပစ်ခဲ့ရတာဖြစ်ပြီးလုံအားကမပေးနိုင်ပဲဒေဝါလီထိုင်လိုက်ရတဲ့စက်ရုံတွေလည်းရှိနေပါတယ်။စက်ရုံတွေမှာအလုပ်လုပ်နေကြတဲ့မြန်မာလူသမားတွေမှာလည်းလူအားကနစ်နာတာတွေနေရကျင်ရတာတွေလည်းရှိနေပါတယ်။အခုအခါမှာတော့စက်ရုံအတော်များများမှာစီးပွားရေးလုပ်ငန်းတွေအဆင်မပြေတာတွေကြောင့်လုံတန်းကားရမ်းမှုလျှော့ချတာတွေလုပ်လာတာတွေလည်းရှိနေပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။